ဒီကနေ့မတ်လ22ရက်နေ့မန္တလေးမြို့ချမ်းမြသာစီမြို့နယ်မြ ాయి နနာမြို့တစ်ထုံထုံမြို့တစ်အောင်သာယာမြို့တစ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်3ဦးသေဆုံးပြီးတော့15ဦးထဲမနေတန်ရရှိခဲ့ပါတယ်။ဒီကနေ့သေဆုံးတန်ရရတာတွေနဲ့ပတ်သက်လို့ဒေသခံတဦးက VOA ကိုခုလိုပြောပါတယ်။
စီမီကမနေ့7နာရီခန့်တော့ချမ်းမြသာစီမြို့နယ်ကိုဝင်လာပြီးတော့ပစ်ခတ်မှုတွေလုပ်ပါတယ်။ဆရာအတော်များပါတယ်။မတော်တော်များဆိုတော့အခုစစ်ကြောင်4ကြောင်5ကြောင်တော့ခွင်ပြုဝင်လာတယ်။ကျောင်းလာပြီးတော့ကျွန်တော်ဒီကြားကတော့ကျွန်တော်ဒီလေးကအောက်သားရထွန်လုံးထွန်လုံးကရင်းပြီးတော့အောက်သားသွားတယ်အောက်သားကလည်းမြိုင်းနေတာဝင်တယ်တိုင်းနေတယ်အခုညနေပိုင်းကိုဆန်သာရဘက်ကစားရက်ထားပြီးတော့တမင်ကိုပြစ်ခတ်သွားပါတယ်ဒီဆုံးကသတို့ဆိုအတူတူရတာက3ယောက်တိတ်ဆုံးပြီးကြည့်ရပါတယ်လက်တွေ့ပြီးရ3ယောက်ပါဆန်ရရကတော့ကျွန်တော်တို့ပလန်းဒီလောက်ဟောဖြစ်တာက10ယောက်ထက်မှရှိပါတယ်ဒါရမယ်15ဦးကြာမှာရှိပါတယ်အဲ့ဒါကျွန်တော်တလန်းမီတာပါလလန်းမီနေတဲ့အတန်ကကြာပါတယ်အဲ့ဒါတီးပြီးလို့မရပါဘူ
းဒီကနေ့မနေ့ပိုင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပိတ်ဆို့ထားတဲ့အတားစီတွေကိုလည်းရောက်ရှင်းလင်းရမှာပြစ်ခတ်တာတွေပြုလုပ်ခဲ့တာဖြစ်တယ်လို့ပဲမြရိနန္ဒာတမိုးနဲ့အင်အားဘက်မှာလည်းကားတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကဖျက်ဆီးတာတွေလုပ်ခဲ့ပါတယ်ဒါအပြင်မြရိနန္ဒာမျိုးသစ်ဘက်မှာလည်းညဘက်ကပြစ်ခတ်တာတွေရှိခဲ့လို့တိုက်စုံမှုတွေရှိတယ်လို့လည်းဒေသခံတူကပြောပါတယ
်ဆော်လာရောက်ရှိတယ်ပေါ့နော်သူတို့ဝင်လာတာအရင်ကဝင်လာတာကတော့အရောက်မင်းရဲ့အားနဲ့တင်ရင်ကျွန်တော်တို့ကဒီဘက်ကခလေးတွေကပြန်ပြီးတော့ခုခံတော့နောက်ခလေးတွေကြတော့အင်အားတွေများလာတော့ဟိုအများကြီးဝင်လာ44ဘက်က45ဘက်လေးတအားများလာလေကြတော့ဟိုအဝင်ပြစ်တော့ဝင်ပြစ်ပြီးကားတွေကိုလည်းအကုန်ရိုက်ခွဲကားမှန်နေတဲ့ရိုက်ခွဲပြီးတော့ဟိုခလေးမရတော့ပေါင်ထိသွားလို့ပြောတာညကဒီကျွန်တော်တို့ဒီပေါ့သလက်တံပေါ့အဝေးကနေလမ်းကြည့်လိုက်ကျွန်တော်တို့ကအဲ့နိုင်တော့ဟိုပေါ့အဲ့ကင်းသမားတွေကဟိုမှာဘဘမှာပြစ်တန်ကြတယ်ဆိုပြီးပက်ကြည့်တော့ဒီ46ဒီမိကြီးရနာမားနေအဝေးရနေလမ်းပြေးလိုက်တော့ဟိုဥကောင်းတယောက်ထိသွားခလေးတယောက်လေအဲ့တယောက်ထိသွားတော့အဲ့ခလေးကတော့ပြစ်လေသွားတယ်ကျမရေးခဏကလည်းကောက်သွားတော့
မန္တလေးမြို့မှာပြစ်ခတ်ဖြိုခွဲလို့တည်ဆုံးတန်ရရတာတွေရှိနေပေမဲ့စစ်ချုပ်ရေးကောင်စီစန့်ကြီးဆန္ဒပြထုတ်ဖော်မှုတွေကလည်းနေတိုင်းလိုလိုရှိနေပါတယ်မနေ့စောအာယုံတပိတ်စက်ကတပိတ်စစ်ကြောင်းညောင်တပိတ်စစ်ကြောင်းစရတဲ့တပိတ်စစ်ကြောင်းတွေကဆက်ပြီးတော့ဆန္ဒပြနေကြလို့ပဲညာဘက်မှာလည်းတမုံတွေတီးညာတပိတ်တွေဆက်လက်ပြုလုပ်နေကြပါတယ်မန္တလေးမြို့မှာဒီစစ်ချုပ်ရေးကောင်စီစန့်ကြီးဆန္ဒပြမှုတွေပြုလုပ်တဲ့ချိန်ကစလို့စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်အခုဆိုရင်တည်ဆုံးသူ30ဦးထက်မနည်းရှိနေပြီးတော့တည်ဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်နေတယ်လို့သိရပါတယ်ခင်ဗျ